ဧပြီလ21ရက်အင်္ဂါနေ့ည8:00နာရီအထိထုတ်ပြန်ကြေညာမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်သူ122ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိရာကနေနောက်တိုးလူနာ2ဦးရှိတဲ့အကြောင်းကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကအင်္ဂါနေ့ညမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်တိုးလူနာတွေထဲကလူနာအဖွဲ့120ဟာဒဂုံမျိုးသစ်အရှေ့ပိုင်းကအသက်22နှစ်အရွယ်အမျိုးသမီး2ဦးဖြစ်ပြီးလူနာအဖွဲ့121ကတော့ရှမ်းပြည်နယ်တောင်ကြီးမြို့ကအသက်21နှစ်အရွယ်အမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။လူနာအမ120ဟာမြန်မာပလာဇာမှာလှုပ်လှုပ်တဲ့ MPT ဝန်ထမ်းတစ်ဦးဖြစ်ကြောင်းဒဂုံမြို့တဲ့အရှေ့ပိုင်းလှုပ်တော်ကိုယ်စားလှယ်ဦးကျော်ကျော်မောင်ပြောရကောကိုကားပြီးပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။အခုချိန်ထိအတည်ပြုထားတဲ့လူနာတွေထဲမှာကျန်းမာရေးဝန်ထမ်း6ဦးပါဝင်နေတဲ့အတွက်တပ်ခွဲအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အသွားသာကန့်သက်ခံရတဲ့ဆရာဝန်တွေနဲ့တိုက်နယ်စေယုံတွေမှာရောဂါကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျ။